မြန်မာဒုတိယနိုင်ငံသားယုံကြည်ဦးတန့်ကျော်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားနိုင်ငံပျောင်းရဲမြို့တော်ကိုစက်တင်ဘာလ၁၄ရက်နေ့တနင်္လာနေ့ကရောက်ရှိနေပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ပျောင်းရဲကိုစားရောက်လာပြီးတော့မြောက်ကိုရီးယားအရာရှိတွေကကြိုးစုံနှုတ်ဆက်ကြရတဲ့ပုံကိုမြောက်ကိုရီးယားအစိုးရသတင်းဌာနကစီအန်ရဲ့သတင်းဗီဒီယိုမှာတွေ့ရတယ်လို့ရိုက် မှထပ်မပြောပါဘူးမြန်မာအစိုးရဟာကွန်မြူနစ်မြောက်ကိုရီးယားနိုင်ငံနဲ့ရောဒီမိုကရက်တစ်တောင်ကိုရီးယားနိုင်ငံနဲ့ပါတန်တမန်ဆက်ဆံရေးရှိတာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်အာဇာနည်ကုန်းမှာ1983ခုနှစ်ကတောင်ကိုရီးယားသမ္မတဦးဆောင်တဲ့အဖွဲ့ကိုမြောက်ကိုရီးယားထောက်လန်းရေးကဘုံခွဲတိုက်ခိုက်ခဲ့လို့နိုင်ငံတန်တမန်ဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်မှာမြန်မာအစိုးရဟာမြောက်ကိုရီးယားနဲ့2009ခုနှစ်မှာတန်တမန်ဆက်ဆံရေးပြန်ပြောင်းစတင်ခဲ့တာဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့ဒုံးလက်နဲ့စနစ်နဲ့တခြားစစ်လက်နက်တွေကိုမြောက်ကိုရီးယားစီကနေပြီးမြန်မာကအဝယ်ယူခဲ့တာပါ။မြန်မာနိုင်ငံမှာခုနှစ်ပိုင်းတွင်တွေ့ရတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေအတွက်ထောက်ပံ့အားပေးတဲ့အမေရိကန်ပြည်အောင်စုကတော့မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့စီးရဲဆက်ဆံမှုတွေမလုပ်ဖို့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာဖို့တိုက်တွန်းထားပါတယ်။မြန်မာနဲ့မြောက်ကိုရီးယားတို့ကြားမှာစီးရဲဆက်ဆံမှုတွေမပြတ်သေးဘူးဆိုတဲ့သတင်းတွေပေါ်မှာလည်းအမေရိကန်အစိုးရဘိုင်းရောလွှတ်တော်မှာပါမကြာခဏအစိုးရမကင်ပြောဆိုမှုတွေရှိပါတယ်ရှင်။